မြန်မာနိုင်ငံမှာနှိကူးတကြံပွဲကိုစီစီကားကားကျင်းပနိုင်မှုအတွက်စစ်ကောင်စီကနေပြင်ဆင်နေတယ်လို့အချစ်အတိုက်ခံအဖွဲ့တွေကလည်းဧပြီလ13ရက်ကနေ16ရက်နေ့အထိကြာရောက်မဲ့မဟာတကြံကာလအတွင်းရေမဆော့တပိတ်ပြုလုပ်ဖို့အတွက်စီစဉ်နေကြပါတယ်။တောက်ချနေ့ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးစိုးသိန်းနဲ့ရန်ကုန်တိုင်းတိုက်မှုတပ်ဗိုလ်ချုပ်ဇော်ဟင်းတို့ဦးဆောင်ပြီးတကြံပွဲကိုရန်ကုန်ကတကြံပွဲအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်လုပ်ငန်းညှိနှိုင်းစည်းဝေးပွဲကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းအစိုးရရုံးရှိပြည်သူ့ရင်ပြင်းနဲ့ရန်ကုန်မြို့တော်ခန်းမမန်တက်တွေပြန်ပန်းစိုးရန်ထက်အင်းအားလန်းရန်ကင်းစတဲ့နေရာတွေမှာမန်တက်တွေစောင့်နေကြသလိုမန္တလေးဘက်မှာလည်းမန္တလေးမြို့တော်ခမ်းမမန်တန်နဲ့ကျုံတဝိုက်တချို့စဆောင်နေပြီလို့မြို့ကန်တွေကပြောပါတယ်။နေပြည်တော်မှာတော့ဝန်ကြီးဌာနတွေလိုက်ကို့အစီအစဉ်နဲ့ကို့အလှည့်ကျ volunteer duty သဘောရေးလာကစားပေးကြဖို့မှာထားတယ်လို့အမည်မဖော်လို့တဲ့ဝန်ထမ်းသူကပြောပါတယ်။ရခိုင်ပြည်မှာလက်ရှိမှာအပြစ်ခတ်တွေရပ်ဆဲထားပေမဲ့စစ်ကောင်စီဘက်ကရောအေးရခိုင်တပ်ဖက်ကပါတကြံကိုအပြိုင်စီကားအောင်ကျင်းပဖို့အတွက်ကြိုးစားနေကြပါတယ်။မကြခင်ဒေးကင်ကပဲရန်ကုန်မင်္ဂလာတုံးအပြစ်ပြဆိုင်ရာ40ဒီနာခွင်းနာတော့ဝိုက်မှာတိုက်ခိုက်မှုတွေပြင်ပောက်ကွဲမှုတွေမီးလောင်မှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့ဂျားကပဲစစ်ကောင်စီကတကြံကိုစီကားစွာကျင်းပဖို့လုပ်နေတာပါ။အရင်ကတနိုင်ငံလုံးချင်းချင်းတဲ့ကျင်းပတဲ့တကြံဟာပြီးခဲ့တဲ့၃နှစ်တွင်ကိုဗစ်ကာယောဂါနဲ့ဆေးရနာတိမ်မှုနောက်ပိုင်းပြည်သူတွေမပါတဲ့အတွက်စီကားမှုတိမ်မတွေ့ရတော့ပါဘူး။